အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာဆေးကြောက်ကိုတရားဝင်သုံးဆွဲခွင့်ရတဲ့ဥပဒေတစ်ခုဒီကနေ့စကစပြီးတော့အသက်ဝင်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလလူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်အများစုကထောက်ခံခဲ့တဲ့ဒီဥပဒေဟာဗိုလ်ရုနေညကနေတပ်ပရိနေမနက်စီကူပြောင်းတဲ့တကောင်ကြော်ချင်းကစပြီးတော့အသက်ဝင်လာပါ။ဒီဥပဒေအရအသက်20နှစ်ကနေအထက်အရွယ်ရောက်သူတိုင်းဟာဆေးကြောက်4ချိန်56ဂရမ်တနည်းအားဖြင့်နှစ်အောင်စနီးပါးအထိကိုယ်နဲ့အတူထားခွင့်ရှိပြီးအိမ်ထဲမှာဆေးကြောက်ပင်အနည်းငယ်စိုက်ပျိုးနိုင်မှာဖြစ်ပါတယ်။စေကြောက်ကိုဝယ်ရာရောင်းတာအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာတောက်သုံးတာကိုတော့ဥပဒေကပြိပင်တားမြစ်ထားစေပါစေကြောက်ကိုအပန်းပြေတောက်သုံးခွင့်ပြုတဲ့ဥပဒေတွေကိုအလာစကာကိုလိုရာဒိုနဲ့ဝါရှင်တန်ပြည်နယ်တွေမှာလည်းကြာတန်းထားပြီးပါပြီဒါပေမဲ့လည်းအဲ့ဒီတခြားပြည်နယ်သုံးခုနဲ့မတူဘဲဝါရှင်တန်ဒီစီဟာလုံးဝတီးခြားလွတ်လပ်စွာဥပဒေပြဋ္ဌာန်းနိုင်တဲ့ဒေသမဟုတ်ပါဘူးဝါရှင်တန်ဒီစီရဲ့ဥထုပ်ရေးရာကိစ္စအဝဝမှာအမေရိကန်ကွန်ဂရက်လွှတ်တော်ကနောက်ဆုံးဆုံးဖြတ်ချက်ချနိုင်တဲ့အခွင့်အာဏာရှိပါတယ်ဒီဥပဒေကိုအကောင့်ထည့်ဖော်တဲ့အတွက်မြို့တော်ဝန်နဲ့တခြားတာဝန်ရှိသူတွေထောင်ချနိုင်တယ်လို့Republican အောက်လွှတ်တော်အမတ် Jason Sheffield က DC မြို့တော်ဝန် Maria Bowser ကိုတတိပေးထားပါတယ်